3ရက်ကုလ2005ခုနှစ်အခုကျမတို့အဘိဓမ္မာဒုတိယဆင့်ရုပ်ပိုင်းနဲ့ပတ်သက်ပြီးတော့နံပါတ်4ဖြစ်တဲ့ရူပကလာပကိုလေ့လာနေတာဖြစ်ပါတယ်ရုပ်တွေရဲ့ပေါင်းဆက်ဖွဲ့စည်းပုံကိုလေ့လာတဲ့အခါမှာအခုကျမတို့ကံကြောင့်ဖြစ်တဲ့ရုပ်28ပါးမှာကံကြောင့်ဖြစ်တဲ့ရုပ်တွေရှိမယ်စိတ်ကြောင့်ဖြစ်တဲ့ရုပ်တွေရှိမယ်ဥရုကြောင့်ဖြစ်တဲ့ရုပ်တွေရှိမယ်အဟာရကြောင့်ဖြစ်တဲ့ရုပ်တွေရှိမယ်ရုပ်တို့ရဲ့တဘာဝသည်ရုပ်သည်တဘာချင်းနေရထုံးစံမရှိဘူးရုပ်တို့သည်အ ਨੇ ဆုံးရုပ်သည်ရှစ်ခုပေါင်းပြီးတော့နေကြတယ်ရှစ်ခုတည်းနဲတဲ့ရုပ်လည်းမရှိဘူးဒါကြောင့်ရှစ်ခုအနေနဲ့ပေါင်းဆက်ဖွဲ့စည်းကြတာကိုပေါင်းဆက်ဖွဲ့စည်းပုံကိုကလပါလို့သုံးတယ်ဒါကြောင့်အဲ့ဒီနေရာမှာဒီရုပ်ကလတ်တွေကိုကျမတို့မတွက်ခင်နည်းနည်းလေးကျမတို့သင်္ချာဝေါဟာရလေးနဲ့ကျမတို့သိရမယ်ကံကြောင့်ဖြစ်တဲ့ရုပ်တွေကြရင်ကံမဇရုပ်တွေပေါ့ကံမဇရုပ်တွေကိုဖွဲ့စည်းရင်ကံမဇကလတ်လို့သုံးမယ်စိတ်ကြောင့်ဖြစ်တဲ့ရုပ်တွေကိုပေါင်းဆက်ဖွဲ့စည်းတာပြရင်စိတ်တစကလတ်ဥရုကြောင့်ဖြစ်ရင်ဥတစကလတ်အဟာရကြောင့်ဖြစ်ရင်ဟာရဇကလတ်ရယ်လို့ကလတ်တွေသည်ပေါင်းဆက်ပြီးတော့ဖွဲ့စည်းပြီးရှိကြမယ်အဲ့ဒီမှာရုပ်တို့သည်အ ਨੇ ဆုံး၈ပါးပေါင်းတဲ့နေရာမှာ၈ခုသော၈ခုပေါင်းတာရှိမယ်9ခုပေါင်းတာရှိမယ်10ခုပေါင်းတာရှိမယ်7ခုပေါင်းတာရှိမယ်12ခုပေါင်းတာရှိမယ်23ခုပေါင်းတာရှိမယ်အများဆုံးယုတ်ကလတ်တို့သည်73ပါးတဲ့ပို့ပြီးတော့မရှိဘူးဒါလေးကိုသိရမယ်အဲ့တော့10ခုပေါင်းတာဆိုလို့ရှိရင်10ခုမှာကျမတို့ပါဠိဝေါဟာရအနေနဲ့ရည်တဲ့နေရာမှာ1,2,3,4,5,6,9,10စသဖြင့်ယူတဲ့နေရာမှာတက်ကပြဿနာမရှိဘူးပေါ့2ခုမြောက်လို့ပြောရင်ဒုတိယ3ခုမြောက်ဆိုလို့ရှိရင်တတိယ4ခုမြောက်ဆိုလို့ရှိရင်စတုထ5ခုမြောက်ဆိုလို့ရှိရင်ပင်စမဟုတ်ပြီเนาะအဲ6ခုမြောက်ဆိုရင်စတမ9ခုမြောက်ဆိုရင်တတမ9ခုမြောက်ဆိုရင်နဝမ10ခုမြောက်ဆိုရင်ဓတမဒါခေါ်သွားတာအဲ့တော့မဆိုရဲစကလုံးလေးတွေပါပါသွားလို့ရှိမြောက်မြောက်ဆိုတာသိရမယ်အဲ့ဒီမှာမှ5ခုမှာဟာလား4ခုရှိမှ3ခုဆိုလို့ရှိရင်3ခုမြောက်ဆိုတတိယ3ခုလုံးလို့သုံးရင်တတိကဖြစ်သွားမယ်เนาะ4ခုမြောက်ဆိုရင်စတုထ4ခုလုံးလို့ပြောရင်စတုကပြောင်းသွားမယ်5ခုမြောက်ဆိုရင်ပင်စမ5ခုလုံးလို့ပြောရင်ပင်စက6ခုမြောက်ဆိုလို့ရှိရင်စတမ6ခုလုံးဆိုရင်စတက်ကခုနှစ်ခုမြောက်ဆိုရင်တတမခုနှစ်ခုလုံးဆိုရင်တတကရှစ်ခုမြောက်ဆိုရင်အထမရှစ်ခုလုံးလို့ပြောရင်အထကဟုတ်ပြီနော်ကိုးခုမြောက်ဆိုရင်နဝမကိုးခုလုံးဆိုရင်နဝကကဆိုရင်အကုန်လုံးတစ်ကနေပြီးတော့ဟာလာကိုးအထိကိုးခုလုံးပါသွားမယ်9ခုမြောက်အတန်းလို့ပြောရင်တော့နဝမပေါ့နော်ဟုတ်ပြီ10ခုမြောက်လို့ပြောရင်ဓတမ10ခုလုံးဆိုရင်ဓတကအဲ့ဒီအစ်မှတ်မိပြီအဲ့ဒီတော့ကျမတို့ကကလတ်တွေဖွဲ့စည်းတဲ့နေရာမှာရုပ်ကလတ်တွေရဲ့ပေါင်းနေပုံကိုယူတဲ့နေရာမှာ9ခုမြောက်တွေ10ခုမြောက်တွေတွေ့ရမှာမဟုတ်သူအုပ်စုလိုက်ကြည့်ရှိနေမှန်းဆိုတော့ဟာလား10ခုပေါင်းနေရင်10ခုမြောက်ရုပ်ကိုတွေ့မှာမဟုတ်10ခုလုံးကိုတွေ့ရမှာတက်စ်ကိုကူဆိုရင်လေကိုကူမြောက်မဟုတ်ကိုကူလုံးဒါဆိုရင်ကျမတို့က၈ခုရုပ်၈ပါးပေါင်းနေတဲ့ကလတ်ကိုနာမည်ပေးမယ်ဆိုရင်ဒါသည်အထကကလတ်ဟုတ်ပြီနော်ကိုကူရုပ်၉ပါးပေါင်းနေတာဆိုရင်နဝကကလတ်၁၀ခုပေါင်းနေတာဆိုလို့ရှိရင်ဓာတကကလတ်စက်တခုဖြစ်လာပြီစက်တခုဆိုတာ10တဲ့ဘာပို့လဲတစ်ပို့တယ်10တဲ့တစ်ပို့တဲ့အတွက်ကြောင့်ဒါကို71လို့မြန်မာလိုပြောရင်တော့10နဲ့1ပါဠိမှာကြတော့ဟာလာတခုဟာလာ10ခုမှာတခုလွန်နေတာဖြစ်တဲ့အတွက်ကြောင့်เอกฎัตตกะ12ခုကြာရင်လည်း10ထဲမှာ1ပို့တဲ့အတွက်ကြောင့်ဒါကိုဒွာဒတကဟုတ်တယ်လား73ဖြစ်သွားတဲ့အခါကျတော့တေရတကပြောင်းသွားတယ်တေရတကမှတ်မိပြီနော်ဒါဆိုရင်၈ခုပေါင်းနေရင်၈ခုပေါင်းနေတဲ့ရုပ်အဖွဲ့စည်းကိုအတကကလ9ခုပေါင်းနေခဲ့တော့နဝကကလ10ခုပေါင်းနေခဲ့တော့ဒတကကလ12ခုဖြစ်ခဲ့ရင်စနခုဖြစ်ခဲ့တော့ဒ ဘာတဲ့တကာ73ခုဖြစ်ခဲ့တော့တေရတကာဆိုပြီးတော့ယုတ်ကလက်တည်းရဲ့ပေါင်းနေပုံလေးကိုဒါလေးကိုရင်ဆုံးသိထားမယ်ဒီထိလိုက်နိုင်လားလိုက်နိုင်ပြီနော်အဲ့ဒီမှာမှရှစ်ခုမှာတခြားအကြောင်းတွေဘာမှမပါဘူးတီးတီးခြားခြားရှစ်ခုပါပဲလို့ပြောရင်တီးခြားဆိုတဲ့စကားလုံးကြရင်တုတ်တာလို့ကျမတို့သုံးရမယ်တီးခြားဆိုရင်တုတ်တာ ရှိခုဒီအခြားအကြောင်းမပါဘူးအခြားယုတ်တွေမပါဘဲနဲ့မာဘုယုတ်၄ပါးဝဏ္ဏခန္ဓာရတ္တဩဇဒီရှိခုပဲပေါင်းတာပါလို့ပြောရင်တုတ်ဌာနဲ့အဋ္ဌကနဲ့ပေါင်းခဲ့ရင်တုတ်ဌဒကဖြစ်သွားလိမ့်မယ်ဟုတ်ပြီနော်ဒါလေးကကျွန်မနောက်ပြီးတော့ဆက်ပြောမယ်ဒါလေးကိုကျွန်မမေးဆွေလို့မှတ်ထားခဲ့ဖို့ပါပဲဒါပါဠိဝေါဟာရအဲ့ဒီလိုလေးသိလို့ရှိရင်ရှားသည်ဘာမှခလုတ်တိုက်ဆရာမရှိတော့ခတ်